တော်တာရှင်များကျမ်းမာတော်မူပါစားရှင်ပြီးခဲ့တဲ့အပတ်တွေကတင်ပြခဲ့တဲ့တရားရုံးတချို့နဲ့ရဲစခန်းတချို့မှာတရားမျှတမှုမှသွေးဖြီနေတဲ့ကိစ္စတွေအတွက်ဥပဒေအရတာဝန်ရှိသူတွေထဲမှာဥပဒေရုံးအဆင့်ဆင့်ကဥပဒေအရရှိများလည်းပါဝင်ပါတယ်သူတို့ဟာတမန်အားဖြင့်နိုင်ငံတော်ဘက်မှလိုက်ပါဆောင်ရွက်ရသူများဖြစ်ပြီးတရားစွဲအဖွဲ့အစည်းတွေကိုဥပဒေအချဉ်းဉဏ်ပေးရသူများဖြစ်ပါတယ်ရဲသူမဟုတ်အစိုးရအဖွဲ့အစည်းကတင်ပြလာတဲ့ပုံမှန်အတိုင်းအတီးပြုတ်ပေးရတာမဟုတ်ပါဘူးပြစ်မှုတွေကိုရုံးတင်တရားစွဲဆိုခြင်းမပြုမီမှာဥပဒေနဲ့အညီဖြစ်စေဖို့ဒေသချာချာစစ်စစ်ပြီးမှပဲတရားစွဲတဲ့မှဆွဲရတာဖြစ်ပါတယ်တရားစွဲအဖွဲ့အစည်းကတရားရုံးကိုအမှုကိုဆွဲမတင်မီမှာလဲအမှုကိုအခိုင်အမာတိဆောက်ရသူများဖြစ်ပါတယ်တရားရုံးရှိဆွဆွဲခံရသူကိုချုပ်မိန်တောင်းတဲ့ကိစ္စတွေမှာလဲတည်ဆဲဥပဒေအမိန့်ညွှန်ကြားချက်များနဲ့ညီညွတ်မှုရှိမရှိကိုစစ်ဆေးရသူများဖြစ်ပါတယ်ဝန်ကြီးဆရာကောင်းတာကတော့ဒီနေ့ခေတ်မှာဥပဒေပါတာဝန်တွေကိုပြက်ကွက်တဲ့ဥပဒေအရာရှိအချို့လည်းပေါ်ပေါက်နေပါတယ်။ဒါ့အပြင်တရားဥပဒေစိုးမိုးရေးအတွက်တနေ့18နာရီလောက်အလွတ်လုပ်ပေးနေရတဲ့ရဲတပ်ဖွဲ့ဝင်များရှိသလိုလူကြီးလမ်းကြောင်းလုံခြုံရေးအတွက်ပဲအချိန်ပေးနေရတဲ့ရဲများလည်းဒီနေ့အထိများစွာရှိနေပါတယ်။တစ်ဖက်မှာဥပဒေကိုလက်တလုံးချလှည့်ပတ်ပြီးအကျင့်ပြက်ခြားဆားနေတဲ့ရဲတပ်ဖွဲ့ဝင်အချို့ကိုတွေ့နေရပါတယ်။ကာကံရှင်မှုတွေကအချုပ်ထဲမှာရှိနေစင်မှာပဲတိုင်ချက်ကိုရှိနေကစီစဉ်ပြီးမှန်မှန်မှန်သိလျက်နဲ့အမှုကိုဖန်တီးပေးတာတွေတကယ်လက်တွေ့မှာသက်သေထင်ရှားရှိနေပါတယ်။ဒါအပြင်တရားလူကတင်ပြနိုင်ခြင်းမရှိတဲ့စေးစာမိတူလိုသက်သေခံချက်ကိုတခြားအမှုကသွားယူပြီးအမှုကိုဖန်တီးတာတွေလည်းရှိနေပြန်ပါတယ်။ရဲတပ်ဖွဲ့ဝင်အချို့ဟာတရားရုံးမှာထိန်ချန်ထွက်ဆိုမှုများလည်းရှိတာမို့အထက်လူကြီးတွေကိုယ်တိုင်ကမှန်မှန်ကန်ကန်ထွက်ဆိုဖို့တတိပေးရသည့်အထည်ဖြစ်ပါတယ်။ရဲတချို့ဟာကျင့်ဝတ်နဲ့ရဲလက်ဆွဲကိုဖောက်ပြဲပြီးအမှုကိုတမင်လိန်လဲစီစဉ်ပေးမှုတွေကြောင့်မရှိတဲ့အမှုတွေကိုဖန်တီးပေးမှုတွေကြောင့်နစ်နာခဲ့ရတဲ့ပြည်သူတချို့လည်းရှိနေပါတယ်။ရဲကိုရဲကျင့်ဝတ်ဖောက်ပြဲလို့ပြစ်ဒဏ်ပေးနိုင်ပေမဲ့အဲ့ဒီနစ်နာသူပြည်သူကိုကူစားပေးဖို့မျက်ကွယ်ပြုပါတယ်။ဖြစ်စဉ်အမှန်ကိုထိန်ချန်ထွက်ဆိုတာတွေအမှုနေစဉ်မှတ်တမ်းကိုအမှန်တိုင်းမထွက်ဆိုတာတွေဟာပြည်သူကိုအလွန်တရာနစ်နာစေတာဖြစ်လို့ထိရောက်တဲ့ပြစ်ဒဏ်တွေပေးရင်တော့နစ်နာသွားသူအနေနဲ့ပျောက်ဆုံးသွားတဲ့တရားမျှတမှုကိုပြန်လည်မရနိုင်တဲ့အနေအထားဖြစ်ပါတယ်။ဟိုရင်ကဆိုရင်တရားရုံးတစ်ခုမှာတလှထက်ပိုးပြီးချုပ်ရက်မပေးနိုင်လို့မြို့နယ်တကာလှည့်ပြီးချုပ်မိတ်ယူပြီးဆွဆွဲခံရသူကိုချုပ်နှောင်ခဲ့တဲ့ဆိုးဝါးတဲ့ဖြစ်စဉ်တွေလည်းရှိခဲ့ပါတယ်။သောတာရှင်များရှင်ဒီလိုနစ်နာပြီးရင်နစ်နာနေတဲ့နိုင်ငံသားတွေရဲ့တရားမျှတမှုအတွက်ဘယ်လိုထိန်းချောင်းကြမလဲဆိုတာကိုဒီဘက်ကစပြီးစဉ်းစားကြရအောင်ပါတည်ဆဲဥပဒေဖြစ်တဲ့1985ခုနှစ်နိုင်ငံသားများရဲ့အခွင့်အရေးများကာကွယ်ဆောက်ရှောက်ပေးတဲ့ဥပဒေအရနစ်နာလို့တိုင်ကြားသူနိုင်ငံသားတစ်ယောက်ရဲ့တရားဝင်ခန်းစား권ရှိတဲ့အခွင့်အရေးကိုအပြည့်အဝရရန်အတွက်တိုင်းစာရတဲ့အဖွဲ့ကအရေးယူဆောင်ရွက်ပေးနိုင်권ရှိရင်အရေးယူဆောင်ရွက်ပေးပြီးရေးယူဆောင်ရွက်ပေးပိုင်ခွင့်မရှိရင်ဆောင်ရွက်ပေးပိုင်ခွင့်ရှိတဲ့အာဏာပိုင်အဖွဲ့ကိုနစ်နာသူရဲ့တရားဝင်အခွင့်အရေးအပြည့်အဝရဖို့ပေးပို့ပေးရမှာဖြစ်ပါတယ်။ဥပဒေရုံးလွှတ်တော်ကော်မတီဇီးပင်းကော်မတီထွေအုပ်တို့လိုတိုင်စာရတဲ့အဖွဲ့တွေဟာတိုင်စာနဲ့ဆက်လျင်းပြီးဆောင်ရွက်ချက်ကိုတိုင်သူထံအကြောင်းကြားရမယ်လို့ဥပဒေကအတိအလင်းပြဋ္ဌာန်းထားပါတယ်။လက်တွေ့မှာတော့တိုင်စာအပေါ်စစ်ဆေးပေါ်ပေါက်ချက်ကိုနှုတ်နဲ့ပြန်ကြားတာတွေလုံးဝမပြန်ကြားဘဲနေတာတွေလည်းရှိနေပါတယ်။ဒီဖြစ်ရပ်တွေကပဲနိုင်ငံတွင်းမှာတရားမျှတမှုကိုပြည်သူတွေလက်လန့်မိနိုင်မှုအနေအထားကိုတည်တည်ပြနေပါတယ်။ဒီလိုအုပ်ချုပ်ရေးပိုင်းကနိုင်ငံသားတယောက်ကိုနစ်နာစေရင်လွှတ်တော်ကော်မတီများကထိန်းချုပ်ချမှတ်ပေးရင်ဖြစ်ပါတယ်။လွှတ်တော်ကော်မတီများကိုအစိုးရကတိုင်းစားစစ်ဆေးပေါ်ပေါက်ချက်ကိုစာနဲ့ရေးသားပြီးပြန်ကြားရတာဖြစ်လို့တရားရုံးတွေမှာနစ်နာသူတွေဘက်ကတည်တည်ခံတင်သွင်းနိုင်ပါတယ်။ဒါပေမဲ့ဝန်ထဲဆရာကောင်းတာကတော့တရားရုံးမှာမပြည့်ပြတ်သေးတဲ့အမှုတွေလို့လွှတ်တော်တချို့ကနားလည်မှုလွဲအဓိပ္ပာယ်ဖွင့်ဆိုပြီးတရားမျှတမှုကိုမျက်ကွယ်ပြုတ်တတ်ကြပါလေ။အမှန်တော့တရားရုံးမရောက်ခင်ကတည်းကတရားမျှတမှုကိုပြောင်ပြောင်ထင်းထင်းချိုးဖောက်ခံရပြီးမှအဲ့ဒီမှုခင်းတချို့ဟာတရားရုံးကိုရောက်ရှိသွားကြခြင်းဖြစ်ပါလေ။ဒါကြောင့်လွှတ်တော်ရဲ့ကော်မတီများအနေနဲ့အုပ်ချုပ်ရေးရဲ့ဖြည့်ရှင်းစာကိုပဲတစ်ဖက်သက်မယုံကြည်ပဲမတရားမှုတစ်ခုချင်းကိုစိတ်ရှည်လက်ရှည်ဖော်ထုတ်ဖို့လွန်စွာပဲအရေးကြီးလာပါလေ။တရားစွဲအဖွဲ့အစည်းအချို့ရဲ့တရားမဲ့မှုတွေကိုလွှတ်တော်တွေကမထိန်းချောင်းနိုင်ဘူးဆိုရင်နစ်နာသူနိုင်ငံသားများရဲ့နောက်ဆုံးအခွင့်အရေးကတော့ပြည်ထောင်စုတရားလွှတ်တော်ချုပ်ကိုစာချုပ်တော်လျှောက်ထားခြင်းပဲဖြစ်ပါတယ်။စာချုပ်တော်၅မျိုးကိုဘယ်လိုလျှောက်ကြမယ်ဆိုတာနောက်အပတ်မှာတင်ပြသွားပါမယ်။မြန်မာပြည်သူပြည်သားများတရားမျှတမှုကိုလက်လန်းမိနိုင်ကြပါစေ။မတူကွဲပြားမှုများကိုတန်ဖိုးထားရင်ကျွန်မညီညွတ်သင်ပါရှင်။